ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူးဖော်ရေးလုပ်ငန်းမှာမြေပြိုကျမှုကြောင့်တေဆုံးသူများပြားရှိခဲ့တာနဲ့ပတ်သက်ပြီးတက်ဆိုင်ရာကုမ္ပဏီနဲ့မြန်မာအစိုးရတို့ကတာဝန်ယူသင့်တယ်လို့ Global Witness အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါ့အပြင်မြေပြိုကျမှုကြောင့်တေဆုံးသွားရတဲ့သူတွေဟာရော်ကြီးရသင့်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကလည်းပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကျွန်မကပဲပြောပြပေးပါမယ်။လူပေါင်းရာနဲ့ချီပြီးတည်ဆုံးခဲ့ရတဲ့ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူးဖော်ရေးလုပ်ငန်းမြေပြိုမှုဟာတက်ဆိုင်ရာကုမ္ပဏီတွေကကြောက်တူးဖော်ရာကနေစွန့်ပစ်တဲ့မြေတွေကိုစနစ်တကျစွန့်ပစ်မှုမရှိတာကြောင့်ဖြစ်ရတာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရနဲ့တက်ဆိုင်ရာကုမ္ပဏီတွေကနေတာဝန်ယူသင့်တယ်လို့နိုင်ငံတကာထင်သာမြင်သာရှိရေးအဖွဲ့နဲ့ကချင်လူအခွင့်ရေးအဖွဲ့တွေကဆိုပါတယ်ဖားကန့်ဒေသကြောက်စိမ့်တူးဖော်ရေးမြေပြိုမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာတပ်တုတဲ့ရေနံနဲ့တဘွားဒဏ်ငွေတူးဖော်ရေးလုပ်ငန်းထင်သာမြင်သာရှိမှုကိုစောင့်ကြည့်လေ့လာတဲ့အဖွဲ့ဖြစ်တဲ့ Global Witness အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ Juman Kuba ကတော့ VOA ကိုခုလိုပြောပါတယ်
။ Big companies licensed by the government are making a killing. They're grabbing jade worth tens or hundreds of millions of dollars a year whilst local and migrant workers
ဆူရကလိုင်စင်ကြီးချပြီးတဲ့ကော်မတီကြီးတွေကတိတ်ကိုအမြတ်အစွန်းနေရနေကြတာပါသူတို့ကနှစ်စင်ဒေါ်လာတန်ရာနဲ့ချီတဲ့ကြောက်စိမ့်တွေကိုတူးယူနေကြပြီးဒေသခံတွေနဲ့ရွှေပြောင်းအလုပ်သမားတွေကတော့ဒီကော်မတီတွေကနေစိမဲ့ကမ်းမဲ့ဆွန့်ပစ်တဲ့အလေထားကြောင့်လူတည်စီတဲ့မြေပြိုမှုဒဏ်တွေကိုအဆက်မပြတ်ခံနေကြရတာဖြစ်ပါတယ်နောက်ပြည်ကကြောက်ထွက်ရာဖက်ကမှအဖြစ်ရှိသူတွေကိုအေးမြူပဲလစ်လျူရှုထားတာတွေကိုအဆုံးသတ်စေဖို့အစိုးရကလိလိနဲ့နဲ့အေးအယူဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒီအခြေအနေကြောင့်အဲ့ဒီမှာဒေသခံတွေဟာငရဲတွင်းပို့ခံနေရတာဖြစ်ပါလေ
Global Witness အဖွဲ့ဟာအော်တိုဘာလတုန်းကပဲ Jade Myanmar Big State Secret ဆိုတဲ့မြန်မာနိုင်ငံကကြောက်စိမ့်တူးဖော်ရေးလုပ်ငန်းလျှို့ဝှက်ချက်နဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ခဲ့တဲ့အဖွဲ့ဖြစ်ပါတယ် Global Witness အဖွဲ့ရဲ့လစ်လာစင်စစ်ချက်အရမြန်မာနိုင်ငံဟာကြောက်စိမ့်တူးဖော်ရေးလုပ်ငန်းကနေပြီးတော့နှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာ3000ပေါင်းများစွာရရှိပြီးဒီကြောက်စိမ့်တူးဖော်ရေးလုပ်ငန်းကနေရရှိတဲ့ငွေဟာမြန်မာနိုင်ငံရဲ့ပြည်တွင်းထောက်ကုန်တန်ဖိုး GDP ထုတ်လုပ်မှုအမေရိကန်ဒေါ်လာ31ဘီလီယံဝင်ငွေပမာဏရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲဖားကန့်ဒေသကြောက်စိမ့်တူးဖော်ရေးလုပ်ငန်းမြေပြိုကျမှုဖြစ်ရတာဟာကုမ္ပဏီတွေကစနစ်တကျမြေစာဆွန့်ပစ်မှုမရှိတာတွေအပြင်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပိုင်းမှာလည်းအားနည်းမှုရှိတာကြောင့်ဖြစ်ရတယ်လို့ပြည်ပအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်က VOA ကိုပြောပါတယ
်။ဒီဟာကအစိုးရတဘာဝထိန်းသိမ်းမှုအားနည်းလို့ဖြစ်တဲ့ကိစ္စပဲဒီဟာတွေက။နောက်တစ်ခုကတော့စီကားမရှိလို့စီကားမရှိလို့ဆိုတော့မြေစာပုံတွေနေရာတိုင်းပုံတဲ့ဟာတွေပေါ့နော်။ဒီလူကြီးပိုင်းတွေရောပါနေတဲ့ကုမ္ပဏီတွေကိုလည်းဒီလိုမျိုးမြေစာပုံတွေစီးမဲ့ကမဲ့ဟိုပုံတာတို့နောက်တစ်ခုကဒီရေတောင်းတွေတွေတဲ့ဟာတို့အဲ့ဒါတွေကတော့အာဏာပိုင်အစုခွက်ကနေပြီးတော့လုံနေတဲ့ကိစ္စဆိုတော့ဘယ်သူမှရဲ့အဲ့ဒါထိန်းသိမ်းလို့မလုတ်ရဘူးမလုတ်ကြဘူးအဲ့လိုဒီတဘာဝယိုယွင်းလာတော့ပျက်စီးလာတော့ဖြစ်လာပါပဲအဲ့ကြောင့်ဖြစ်တာပါဒီကတော့
ဒါအပြင်မြေပြိုကျမှုကြောင့်တည်ဆုံးရတဲ့လူတွေအတွက်တက်ဆိုင်ရာကုမ္ပဏီနဲ့အစိုးရတွေအနေနဲ့တာဝန်ယူသင့်တယ်လို့တည်ဆုံးသူတွေအတွက်လည်းထိုက်တန်တဲ့လျော့ကျေးပေးသင့်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ကကိုကွန်ဆန်ကပြောပါတယ
်ဒီဟာကအစိုးရကနေပြီးတော့စီကံကောင်းမချလို့ဖြစ်တာနောက်တစ်ခုကစီကံဖောက်ဖြစ်နေတာစီးရဲသားနဲ့ကိုလင်းလူရှိတာပေါ့နော်လင်းလူရှိရဆိုအစိုးရမှာတာဝန်ရှိတယ်အစိုးရနေပြီးတော့ရော်ကျေးပေးတယ်တခြားနိုင်ငံတွေမှာဆိုရင်အစိုးရတို့မှကုမ္ပဏီရောရော်ကျေးပေးတယ
်ဒီလိုမျိုးမြေပြိုကျမှုဟာခဏခဏဖြစ်ပွားလေးရှိပေမဲ့ဒီတစ်ချိန်မြေပြိုကျမှုဟာအရင်ဖြစ်ခဲ့တဲ့မြေပြိုမှုတွေနဲ့ရှင်ရင်လူသေးပျောက်နှုံအများဆုံးလို့ပြောလို့ရတဲ့အကြောင်းကိုကွန်ဆန်ကပြောပါတယ်ရှင်